ပထမဦးဆုံးအနေနဲ့ပေါ့လေဩစတြေးလျနိုင်ငံသားရဲ့ဝင်ကြီးကမြန်မာအစိုးရဘက်မှဖိတ်ဆို့အရေးယူထားတာတွေကိုရှော့ချလိုက်ပါတယ်ဒီရှော့ချလိုက်တာတွေကတိတ်များလွန်ပြီးတော့တိတ်ဆောလွန်တယ်လို့ဒီဒေါက်တာမြင့်ချူတို့ထောက်ပြထားတာတွေ့ရပါတယ်ဘာကြောင့်များအဲ့ဒီလိုပြောရတာပါလဲခင်ဗျ
ကျွန်တော်တို့အနေနဲ့ကတော့ဒီနေ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်အောင် UCB ဆောင်ရွက်ပေးနေတဲ့သမရဦးသိန်းစိန်နဲ့သူ့အစိုးရအဖွဲ့ဝင်တွေကိုတော့ဖြစ်သူတို့ကိုစုပေးတဲ့အနေနဲ့ခီးသွားလာခွင့်နဲ့ပတ်သက်ပြီးတော့ပြင်ပထားတာတွေရုပ်သိမ်းဖို့ဆိုတာကိုသဘောတူပါတယ်တို့တော့ဒီလူ30လောက်ကိုမကပဲနဲ့262ဦးဆိုပြီးတော့เนาะတခြားဟုတ်စစ်ဆိုးဝါခစ်တုံးကစစ်ဆိုးဝါလုတ်ထားတဲ့သူတွေကိုဩစတြေးလျကိုလာခွင့်ပြုလိုက်တဲ့ကိစ္စကတော့များလုံးတယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ဗျနောက်တစ်ချက်ကလည်းအခုလိုမြင်မြန်ဆန်ဆန်ကြီးရှော့ချပေးလိုက်တဲ့ကိစ္စကလည်းမသင့်တော်ဘူးလို့ထင်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာပြောင်းလဲနေတဲ့ကိစ္စတွေဟာဒါတော့အများကြီးရှော့ချပေးဖို့မလုံလောက်သေးဘူးဗျအဓိကကတော့နိုင်ငံချင်းသား800ကျော်လောက်เนาะချင်းထောင်ထဲမှာရှိနေသေးတာရဲ့နောက်တိုင်းဒေသလေးမျိုးစုဒေသတွေမှာเนาะပြစ်ခတ်တပ်ဖြတ်တိုက်ခိုက်နေတာတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေသေးတာရဲ့ဒါတွေကတော့ဖြစ်မပြုတ်ရင်မပြောင်းလဲသေးပဲနဲ့ဒီလောက်ကြီးအများကြီးမလျှော့သင့်ဘူးလို့ကျွန်တော်တို့အဲ့လိုယူဆရတယ်ဗျ
ဟုတ်ကဲ့ပါခင်ဗျနောက်တစ်ချက်အနေနဲ့ကဒီဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီအင်အားစုတွေရဲ့သဘောထားနဲ့လည်းမကိုက်ညီဘူးလို့ပြောထားပါတယ်ဘာကြောင့်များမကိုက်ညီတာပါလဲခင်ဗျာနောက်ပြီးတော့ဒီဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီအင်အားစုတွေရဲ့သဘောထားကောဘာတွေပါလဲခင်ဗျာ
အခြားသိရင်ကဒေါအောင်ဆန်းစုကြည်နဲ့ဗြိတိန်ဝန်ကြီးချုပ်နဲ့နော်တရင်းသာရှင်းလင်းပွဲလုပ်တဲ့ခါမှာနှစ်ဦးလုံးကနေပိတ်ဆို့တန်ခါမှုတွေကိုအပိသမယုတ်သိမ့်သိမ့်ဘူးလက်တလောဆိုင်ငံ့ထားသင့်တယ်ဆိုတဲ့သဘောထားကိုတရားဝင်ထုတ်ပြန်ကြေညာလိုက်တဲ့ပုံမှာဒီသဘောထားကိုကျွန်တော်တို့အားလုံးကကြိုးဆိုပါတယ်အခုဩစတြေးလျအစိုးရကနေဆိုင်ငံ့တာမဟုတ်ဘဲနဲ့အပီးတန်ရုပ်သိမ်းလိုက်တဲ့ကိစ္စတွေဟာဒေါအောင်ဆန်းစုကြည်တို့ရဲ့သဘောထားနဲ့မကိုက်ညီဘူးလို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဘော့ကားကပြောထားပါတယ်။အခုလိုရုပ်သိမ်းလိုက်တဲ့ကိစ္စဟာဒေါအောင်ဆန်းစုကြည်တို့ရဲ့သဘောထားတွေမျှော်လင့်ချက်တွေပြည်တွင်းအင်အားစုတွေရဲ့မျှော်လင့်ချက်တွေကိုကိုက်ညီအောင်လုပ်လိုက်တဲ့သဘောပါပဲလို့သူအဲ့လိုမျိုးပြောထားတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့မဟုတ်ပါဘူးလို့ပြန်ထောက်ပြရတာဖြစ်ပါတယ
်။ဟုတ်ကဲ့။နောက်တစ်ချက်အနေနဲ့ကဒီလိုပါ။အခုလိုတိတ်များလွန်ပြီးတော့တိတ်ဆောလွန်တဲ့ရှော့ချပေးမှုဟာလက်ရှိမြန်မာနိုင်ငံမှာအကောင့်တွေပေါ်နေတဲ့ဒီမိုကရေစီအပြောင်းအလဲကိုထိခိုက်နိုင်တယ်လို့ပြောထားပါတယ်ဘယ်လိုများထိခိုက်နိုင်တာပါလဲခင်ဗျအ
ခုအနေထားမှာနိုင်ငံတကာကဖိအားတွေကူညီမှုတွေပိတ်ဆို့တန်ခတ်မှုတွေအားလုံးကြောင့်အပြောင်းအလဲတွေကိုလှုပ်ပေးနေတာဆိုတော့ကျွန်တော်တို့ကတွေ့နေရတယ်ဒါကိုကျွန်တော်တို့ကြိုဆိုပါတယ်ဒါပေမဲ့အပြောင်းအလဲတွေဟာလမ်းခုလမ်းမှာပဲရှိသေးတယ်ဗျဥပမာဖြစ်လွတ်လပ်စွာနော်အသင်းဖွဲ့တွေဖွဲ့ပိုင်ခွင့်လွတ်လပ်စွာဆန္ဒပြပိုင်ခွင့်တဲ့မီဒီယာတွေရဲ့လွတ်လပ်ခွင့်စသည်ဖြင့်ဒီလွတ်လပ်မှုတွေကိုဥပဒေနဲ့ပြဋ္ဌာန်းပေမဲ့ခဏိထိလွတ်လပ်တာလွတ်လို့မရသေးတဲ့အပိုင်းတွေရှိနေသေးတယ်။ဆောက်မဒါတွေကိုဥပဒေတိုင်းပြဋ္ဌာန်းထားသလိုပဲလွတ်လွတ်လပ်လပ်နဲ့ဆက်ပြီးတော့လှုပ်ရှားလို့ရအောင်လှုပ်ကင်လို့ရအောင်ပွင့်လင်းလာအောင်ကျွန်တော်တို့အပြောင်းလဲတွေအများကြီးထပ်လုပ်ဖို့လိုပါတယ်။အဲ့ဒီအပြောင်းလဲမျိုးတွေကိုလှုပ်ဖို့ရလဲပဲဖိအားတွေတွန်းအားတွေကူညီမှုတွေလည်းလိုပါတယ်။အခုလိုမျိုးပိတ်ဆို့တန်ခတ်မှုတွေဖိအားတွေကိုရုပ်သိမ်းလိုက်မယ်။နော်အပီးတိုင်ဟာလားဖယ်ရှားလိုက်မယ်ဆိုရင်အဲ့လိုရှေ့ကိုပြောင်းလဲခြင်းနဲ့เนาะအနေထားမျိုးတွေကိုเนาะရက်သွားအောင်လုပ်သလိုဖြစ်သွားနိုင်တယ်။ဘာကြောင့်လဲဆိုတော့ငါတို့မပြောင်းလဲပဲငါတို့ကဘာမှဟာလားထိခိုက်စရာအကြောင်းမရှိတော့ဘူးဆိုရင်ဦးသိန်းစင်အစိုးရနဲ့တတ်ထဲမှာရှိနေတဲ့စစ်ကောင်းဆောင်တွေကလည်းမပြောင်းလဲလေရတယ်ဆိုတဲ့ပုံစံမျိုးနဲ့လက်ရှိနေထားကိုပဲရက်တန့်ပြီးနေမယ်ဆိုရင်ကျွန်တော်တို့ရှေ့ဆက်ပြီးတော့အပြုသဘောပြောင်းလဲရေးကိစ္စတွေကိုရက်တန့်စီမယ်ထိခိုက်စီမယ်လို့ကျွန်တော်တို့ယူဆတယ်ဗျ
။ဟုတ်ကဲ့ခင်ဗျာအခုလိုပြောပြပေးတာကျေးဇူးများတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ